မြန်မာနိုင်ငံမှာဆက်အနာရှင်ဒေါ်လာရီတောင်းဆိုဆန္ဒပြသူတွေကိုစစ်တပ်ကအင်အားသုံးဖြိုခွင်းနေတဲ့အနေအထားမှာအပိုက်69ပါအခြေရာကုလသမဂ္ဂလုံခြုံရေးကောင်စီတရားဝင်အရေးပေါ်အစည်းအဝေးခေါ်ယူဖို့နဲ့ R2P အကာအကွယ်ပေးရန်တာဝန်ရှိမှုလုပ်ငန်းစဉ်ကိုလုံခြုံရေးကောင်စီကအသုံးပြုဖို့ကမ္ဘာနိုင်ငံကောင်းဆောင်ဟောင်းမြတ်နဲ့ဖွဲ့စည်းထားတဲ့ကမ္ဘာလုံးဆိုင်ရာဥဆောင်မှုဖောင်ဒေးရှင်း GLF ကထပ်မံတောင်းဆိုသွားပါတယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့အခြေအနေဟာအထူးစိုးရိမ်စရာရှိတဲ့အတွက်ကုလသမဂ္ဂဗဒိညင်စာတမ်းပါအပိုက်69ကိုအသုံးပြုဖို့ဆိုတာရောအာထူးပြည်ကိစ္စရောဒီလအစောပိုင်းတွေမှာတည်းကသူတို့အဖွဲ့ကတိုက်တွန်းထားတာပါမြန်မာနိုင်ငံမှာကပြီးခဲ့တဲ့တက်မတော်နေ့မတ်လ28ရက်နေ့ကအခြေအနေကလည်းဆိုးရွားလွန်ပြီးတော့လက်နက်ကိုင်တပ်ဖွဲ့တွေကတနေ့ထဲမှာလူအများများတပ်ဖြတ်မှုကြောင့်ကလေးလူချင်းမျိုးလူတရာကျော်တိတ်ဆုံးခဲ့ရတယ်ဒီလိုစစ်တပ်ရဲ့အကြမ်းဖက်ပြိုခွဲမှုတွေဆက်ပြီးတော့ဖြစ်နေတာကိုတားဆီးဖို့နိုင်ငံတကာကပူးပေါင်းဆုံးဖြတ်ချက်နဲ့ပြည်ပြသားသားတုံ့ပြန်ကင်တွေဖို့အရေးတကြီးလိုအပ်နေကြောင်းကုလသမဂ္ဂအတွင်းရေးမှူးချုပ်ပြောကြားခဲ့သလိုပဲဒီလိုလုပ်ရက်တွေကိုကမ္ဘာကလုံးဝလက်မခံနိုင်တာကြောင့်နိုင်ငံတကာအသိုက်အဝန်းကမျက်ကွယ်ပြုနေလို့မရပါဘူးဆိုပြီးတော့ GLF အဖွဲ့ဥက္ကဋ္ဌဖြစ်သူတောင်အာဖရိကနိုင်ငံသမ္မတဟောင်း FW ဒီကလတ်ကပြောပါရီအာထူပီဆိုတာကလည်းလူစုလိုက်အပြုံလိုက်တက်ဖြတ်မှုစစ်ရာဇဝဲမှုလူမျိုးတုံးတက်ဖြတ်မှုလူသားရုပ်ပေါ်ကျူးလွန်တဲ့ပြစ်မှုတွေဖြစ်ပွားတဲ့အခါမှာနိုင်ငံကိုအကာအကွယ်ပေးရမယ့်သူတွေကအများပြည်သူကိုမကာကွယ်နိုင်မဲနဲ့ပြက်ကွက်ရင်အကောင့်ထဲဖော်ရမှာဖြစ်လို့အခုမြန်မာနိုင်ငံအနေထားကအာတူဖီနဲ့ကင်တွေ့ရမယ့်အနေထားရောက်နေပါတယ်လို့လည်းသူတို့ကြေညာချက်မှာရေးထားပါတယ်။ကမ္ဘာလုံးဆိုင်ရာဥဆောင်မှုဖောင်ဒေးရှင်း GLF အဖွဲ့ဟာနိုင်ငံကောင်းဆောင်ဟောင်းတွေနဲ့ဖွဲ့ထားတဲ့အဖွဲ့ဖြစ်ပြီးတော့ဩစတြေးလျဝန်ကြီးချုပ်ဟောင်း Kevin Rudd အိန္ဒိယနိုင်ငံသားရဲ့ဝန်ကြီးဟောင်း Jaswant Singhလိုင်ဘီးရီးယားသမ္မတဟောင်းအယ်လန်ဂျွန်ဆန်ဆယ်လီဖ်အစရှိတဲ့နိုင်ငံခေါင်းဆောင်ဟောင်းတွေထိပ်တန်းတန်တမန်တွေပါဝင်ပါတယ်ရှင်